AWR မျော်လင့်ခြင်းတန်ရွှင်စီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရရှင်ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ14ရက်မြန်မာတက္ကသိုလ်1383ခုနှစ်တဘူရဲလာဇန်14ရက်တနင်္လာနေ့မျော်လင့်ခြင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင်းချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာကီလိုဟတ်တက်ခွန်653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်1162ညမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါရယ်ရှင်တော်တာရှင်များရှင်နေ့စဉ်အသက်တာခရစ်တော်၌တာအစီအစဉ်ကိုတိတ်ခါရောရစေဟာဥဆိုင်တာတွေးထံမှမှတ်သားနိုင်ယူကြပါစို့လားရှင
် ချစ်တော်တဲ့ရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်မှာနေ့စဉ်သက်တာခရစ်တော်၌သာအစီအစဉ်အားဖြင့်ဓမ္မမိတ်ဆွေများအားလုံးအတွက်ဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားချင်ပါတယ်။ချစ်တော်ဓမ္မမိတ်ဆွေညီကိုမောင်ပေါင်းတို့ခင်ဗျာ။သေမင်းဒီဟုသောစစ်ဘလူးကြီးဟာကဘာကြီးကိုတစပြီးတစဝါမျိုးလာနေသလိုသာရမဏေရဲ့ဒုက္ခဆင်းရဲပေးမှုဟာလည်းတပြေးပြေးတစိမ့်စိမ့်နဲ့ကဘာကြီးကိုလွမ်းခြုံလဲရှိနေပါပြီ။အဲဒီလိုမငြိမ်မသက်မအေးချမ်းတဲ့ကဘာပေါ်မှာအသက်ရှင်နေကြရတဲ့ကျွန်တော်တို့လူသားတွေအနေနဲ့ဘယ်နည်းလားအားဖြင့်ဒီလွတ်ငြိမ်ချမ်းသာမှုလမ်းစာကိုတွေ့ရှိနိုင်ပါလဲ။ဒီလွတ်ငြိမ်ချမ်းသာမှုလမ်းစာကောတကယ်ပဲရှိပါရဲ့လား။အစရှိမေကွန်းတွေဟာဒီကနေ့ကဘာပေါ်မှာရှိကြတဲ့လူသားတွေရဲ့အရေးကြီးတဲ့မေကွန်းပဲဖြစ်ပါတယ်။ဓမ္မရာဇဝင်ပထမစာဆောင်အခန်းကြီးနဲ့အငယ်6ထဲမှာဘယ်လိုဖော်ပြထားသလဲဆိုတော့မိမိတန့်ရှင်းသူတို့ခြေကိုစောင်းမတော်မူလိမ့်မည်။မတရားသောသူတို့သည်မှောင်မိုက်၌တိတ်ဆိတ်စွာနေရကြလိမ့်မည်။ချစ်သောဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။ဖတ်သွားခဲ့တဲ့ကျမ်းချက်အရဖျားရှင်ဟာတကယ်ပဲသူ့သားသမီးတွေကိုစောင်းမတော်မူမယ်ဆိုတာဂတိပေးထားပြီးဖြစ်ပါတယ်။ဒါကြောင့်ဖျားသခင်ရဲ့ဂတိတော်ကိုယုံကြည်ပါ၊ကိုးစားပါ၊စိတ်ငြိမ်သက်မှုကိုအမှန်ရရှိပါလိမ့်မယ်။နာမည်ကျော်ကြားခဲ့တဲ့မကြီးဆရာတဦးဟာသူရဲ့ပကြီးចောင်းသူចောင်းသားတွေကိုဘယ်လိုပြောခဲ့တယ်လဲဆိုတော့တောတောင်တဘာဝရဲ့အလကိုရေးဆွဲတဲ့အခါမှာတကယ်လို့ထွက်လန်းရှိတဲ့လမ်းတွယ်လေးမပါဘူးဆိုရင်တော့ဒီပကြီးကားဟာမာရွင်းနေတဲ့ပကြီးကားဖြစ်နေပါလိမ့်မယ်လို့ပြောခဲ့ပါတယ်။ဒါကြောင့်နာမည်ကျော်ပကြီးဆရာတွေအနေနဲ့တောတောင်တဘာဝအလကိုရေးဆွဲပြီးဆိုရင်ထွက်လန်းရှိတဲ့လမ်းတွယ်လေးကိုထက်ပေးလေရှိပါတယ်။ဒါမှသာပကြီးကားကိုကြည့်မယ်ဆိုရင်မျက်စိကြည်လင်ရှင်းလင်းမှုရှိပြီးတဘာဝအလကိုကွက်ကွက်ကွင်းကွင်းတွေ့မြင်ရမှာဖြစ်ပါတယ်။ဒါမှမဟုတ်ရင်တော့တောတောင်တစ်ပင်ခြေရင်းတွေဟာရှုပ်ရှက်ခတ်နေပြီးကြည့်မကောင်းရှုမကောင်းတဲ့အခြေအနေမှာရှိနေမှာဖြစ်ပါတယ်။ထို့နည်း၎င်းပါပဲ။ဒီကဘာကြီးကိုဖျားသခင်အနေနဲ့မဖန်ဆင်းခင်ဒီဆိုင်ရေးဆွဲစဉ်အချိန်ကသူဖန်ဆင်းမဲ့ကဘာသူကဘာသားတွေအတွက်ထွက်ရလမ်းကိုကြိုတင်ပြီးတော့ပြင်ဆင်ဆောင်ရွက်ထားခဲ့ပါတယ်။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီကနေ့ကျွန်တော်တို့အားလုံးအသက်လမ်းရဲ့ခရီးစဉ်ဟာကြမ်းတမ်းတွေရှိနေပါတယ်ဒါပေမဲ့ဖျားသခင်နေတဲ့သူ့သားသမီးရဲ့ခြေကိုဆောင်မတော်မူလိမ့်မယ်လို့ဂရီတော်ပေးထားခဲ့ပါတယ်ဒါကြောင့်ကျွန်တော်တို့ရဲ့အသက်တာခရီးလမ်းတစ်လျှောက်မှာဖျားသခင်စီအမြဲတမ်းပုံအပ်ထားမယ်ဆိုရင်သူဟာကျွန်တော်တို့ကိုကာကွယ်စောင့်ရှောက်ရုံသာမကဆန္ဒချမ်းခိုင်း97အငယ်1ထဲမှာကောင်းကင်တမန်အချမ်းရံအားဖြင့်ကျွန်တော်တို့ကိုအကာအကွယ်ပေးထားကြောင်းပေါ်ပြထားပါတယ်။ဒါအပြင်ဆလံကျမ်းခန်းကြီး25အငယ်15ထဲမှာလည်းပဲကျွန်တော်တို့ဟာဖျားရှင်ကိုအားထားမယ်ဆိုရင်ဖျားရှင်ဟာကျွန်တော်တို့ရဲ့ခြေကိုကြော့ကွင်းထဲကနေနှုတ်ယူတော်မူမယ်လို့လည်းပြောထားပါဗျ။အဲ့ဒီနောက်မှာတော့ကျွန်တော်တို့ကိုယုံကြည်ခြင်းနဲ့ပြည့်ဝစေပြီးခိုင်မြဲတည်တံ့တဲ့ကြောက်ပေါ်မှာတင်ထားပါလိမ့်မယ်။ဆလံကျမ်းခန်းကြီး40အငယ်1ထဲမှာလည်းပျက်စီးရာတွင်းနဲ့အလွန်ဆိုးသောရွှွန်တဲ့ကငါကိုဆဲနှုတ်ပြီးလင်ငါခြေတို့ကိုကြောက်ပေါ်မှာတင်၍ငါခြေရာတို့ကိုတီးစေတော်မူ၏လို့ဖော်ပြထားပါတယ်။ဆက်လက်ပြီးဆလံကျမ်းခန်း66အငယ်6ထဲမှာလည်းပဲကျွန်တော်ရဲ့အသက်ကိုမသေးစေဖို့နဲ့ခြေကိုလည်းမချော်စေဖို့အကြောင်းဆောင်မတော်မူမယ်ဆိုပြီးဖော်ပြထားပါတယ်။ဆလံကျမ်းခန်း119အငယ်105ထဲမှာလည်းနှုတ်ကပတော်သည်အကျွန်ုပ်ခြေရှိမှမိခွက်ဖြစ်၍အကျွန်ုပ်လမ်းခီးကိုလင်းစေပါ၏လို့ဖော်ပြထားပါတယ်။ဆလံကျမ်းခန်း78ငွေ33ထဲမှာလဲကျွန်တော်တို့ရဲ့ခြေကိုသမင်ရဲ့ခြေလိုလင်းမြစေပြီးမြင့်တဲ့အရာပေါ်မှာတင်ထားတော်မူမယ်ဆိုပြီးဖော်ပြထားပါတယ်။ချစ်တော်ဓမ္မမိတ်ဆွေအပေါင်းတို့ခင်ဗျာဒီကနေ့ကျွန်တော်တို့ရဲ့အသက်တာမှာကယ်တင်ရှင်လမ်းပြရှင်ကြီးဖြစ်တဲ့ဘုရားသခင်ကိုအမြဲတမ်းယုံကြည်အားကိုးမယ်ဆိုရင်သူ့ရဲ့လက်ယုံတော်အပြင်ကျွန်တော်တို့ကိုကာကွယ်စောင့်ရှောက်မှာဖြစ်ပါတယ်။ဒါကြောင့်ဘုရားသခင်ဘက်မှာပဲခွန်အားယူပြီးအသက်ရှင်သွားကြပါစို့။အပြင်းနဲ့ပြေဝနေတဲ့ဒီကဘာကြီးထဲမှလွတ်မြောက်ရလမ်းကိုဖျားသခင်အနေနဲ့ပို့ဆောင်တော်မူပါလိမ့်မယ်။ဒါကြောင့်ဒီကနေ့ကျွန်တော်ရဲ့အသက်တာမှာအိုးအဖဖျားအပြင်းနဲ့ပြေဝနေသောဤကဘာကြီးထဲမှလွတ်မြောက်ရလမ်းကိုကော်ရရှင်ဖျားစီမံပေးခဲ့သည့်အတွက်အထူးပင်ကျေးဇူးတင်ပါ၏။ဆက်လက်၍သားသမီးပေါင်းတို့သည်ကော်ရရှင်ကိုအမြဲတမ်းယုံကြည်အားကိုးသောသူများဖြစ်ဖို့ရန်မဆတော်မူပါ။အာမင်ဆိုပြီးဆုတောင်းကြပါစို့။ချစ်တော်တဲ့ရှင်ဓမ္မမိတ်ဆွေညီကိုမောင်မများအားလုံးနေ့စဉ်အသက်တာမှာခရစ်တော်ဖျားကိုအားကိုယုံကြည်ပြီး သူ့ရဲ့သွန်သင်လမ်းပြတဲ့အတိုင်းအမြဲတမ်းလိုက်လျှောက်ခြင်းအပြင်အသက်တာမှာအောင်မြင်ခြင်းရရှိနိုင်ကြပါစေ
။ငါဘွားညာမောင်ရေတဲ့သူ့ဘွားရဲ့ညာမီအေးလက်ကြဲတဲ့ချိန်တိုင်းNago to mage la ma mia sigue bu amera tu con ne te quiero te me loca la me chauge che to le mi ne gedu contra tan mai noi we te ne gese ma be
မြောင်းလင်းချင်းအသံမြန်မာအစီအစဉ်ကိုနာတော်တာဆင်နေကြတဲ့တောတာရှင်မိတ်ဆွေများမင်္ဂလာပါရှင်တောတာရှင်မိတ်ဆွေများရှင်လူတွေရဲ့အသက်တာမှာတွေ့ကြုံရတဲ့အတွေ့အကြုံအဖြစ်အပျက်တွေများလာပါတယ်တဦးနဲ့တဦးမတူညီပဲကွဲပြားကြပါတယ်သူတို့ရဲ့တွေ့ကြုံရတဲ့အတွေ့အကြုံအဖြစ်အပျက်တွေကိုဖော်ပြပေးခြင်းအပြင်တောတာရှင်မိတ်ဆွေတို့သင်ခန်းစာယူစရာဝိညာဉ်ခွန်အားတိုးပွားစရာတွေဖြစ်စေပါတယ်ဒီကနေ့မှလည်းကိုအောင်အောင်ရဲ့ကိုတို့အဖြစ်အပျက်ကိုနာတော်တာဆင်ကြပါစို့တောတာရှင်မိတ်ဆွေများရှင်ကိုအောင်အောင်ဟာမြောင်းမြတ်မြို့မှာနေထိုင်ပါတယ်သူဟာမမျော်လင့်ပဲအမှုကိစ္စတစ်ခုကြောင့်မတရားဖမ်းဆီးခံရပြီးအချင်းထောင်ကိုရောက်သွားခဲ့ပါတယ်သူဟာအေးအေးဆေးဆေးနေတတ်ပြီးယုံကြည်သူတယောက်လည်းဖြစ်ပါတယ်မတရားတာမကောင်းတာလည်းလောက်တတ်တယ်လူမဟုတ်ပါဘူးဒါပေမဲ့မတရားအဖမ်းခံရပြီးအချင်းထောင်ကိုရောက်ခဲ့ရတယ်နောက်ပြီးပူဓာအိုထောင်အတွင်းကိုသွားရောက်နေထိုင်ရပါတယ်။သူဟာသူ့ရဲ့မိဘဇနီးတွေတွေဆွေမျိုးမိတ်ဆွေတွေနဲ့ခွဲခွာရယုံတာမကမသိတဲ့မိတ်ဆွေတို့ရဲ့အထင်လွဲခြင်းအပြစ်ပြောခြင်းမင်းငော့ခြင်းကိုလည်းခံခဲ့ရတယ်။ကိုအောင်အောင်ဟာဒီလိုအဖြစ်အပျက်တွေတွေ့ကြုံရတဲ့အခါအင်မတန်မှရှက်မိတယ်။ကြောက်ရွံ့မိတယ်။ထောင်ထဲရောက်တဲ့အခါမှလည်းပဲနေရစားရတာကို့အိမ်လိုမဟုတ်တော့ပိုးပြီးတော့စိတ်ဓာတ်ကျသွားတာပေါ့။အဲ့လိုမရစားလို့မဝင်ပဲသူ့ကိုယ်သူအဆုံးစီရင်ခြင်းနဲ့စိတ်တွေတောင်းမှဖြစ်လာခဲ့တယ်။တနေ့တော့သူဟာစိတ်ပြက်ပြက်နဲ့သူ့အိမ်ရာပေါ်မှာလှဲနေပြီးတန်တကားတစ်ခုရဲ့အပေါ်ပိုင်းကိုကြည့်နေတဲ့အခါပင့်ကူငယ်တစ်ကောင်ဟာသူ့အိမ်ရက်နေတာကိုသူတွေ့ရတော့စိတ်ဝင်တစားနဲ့အိမ်ရက်နေတဲ့ပင့်ကူကိုစောင့်ပြီးကြည့်နေမိတယ်။ပင့်ကူလေးဟာသူ့အိမ်ရက်လို့ပြီးကာနီးမှကြီးမားတဲ့ပိုးကောင်ကြီးတကောင်ဟာအရှိန်ပြင်းပြင်းနဲ့လာပြီးပင့်ကူအိမ်ကိုတိုက်လိုက်တာဆောက်ထားတဲ့ပင့်ကူအိမ်ကလေးပြက်သွားတော့တာပဲတဲ့အဲ့ဒီပိုးကောင်ကြီးဟာတိုးတိုက်ပြီးထွက်သွားလိုက်တာသူဘာမှမပြုတ်လုခဲ့တဲ့အတိုင်းပဲပေါ့ကြံခဲ့တဲ့ပင့်ကူငယ်လေးဟာသူ့အိမ်ပြက်ကြီးကိုကြည့်ပြီးစိတ်မပြက်နေဘူးအာမလျော့ပဲနဲ့စိတ်ပြက်နေတဲ့သူအိမ်လေးကိုပြန်ဆောက်နေတာကိုကိုအောင်အောင်တွေ့တော့ပို့ပြီးတော့စိတ်ဝင်စားသွားတယ်ဒါနဲ့ကိုအောင်အောင်ဟာအိမ်ကိုအားကျိုးမှန်တဲ့စောင့်နေတဲ့ပင့်ကူလေးကိုစောင့်ကြည့်နေမိတယ်။
တနေ့တနေ့သူကြည့်တော့ပင့်ကူလေးဟာသူ့အိမ်ကိုပိုကောင်းအောင်ရှက်လုံနေတယ်ပိုခိုင်အောင်လည်းရှက်လုံနေတာလဲတွေ့ရတယ်ဒီလိုနဲ့ပင့်ကူအိမ်ကလေးဟာတဖြည်းဖြည်းပိုကောင်းလာယူမကဘူးပြီးစီအောင်ဆောက်လုံနိုင်ခဲ့တယ်စားစရာပိုကောင်းကလေးတွေကိုလည်းဖမ်းနိုင်ခဲ့တယ်သုံးပတ်လောက်ကြာတဲ့အခါမှာပင့်ကူလေးဟာသူ့အိမ်လေးဆောက်ပြီးသွားတဲ့အခါမှာကိုအောင်အောင်လှမ်းကြည့်လိုက်တဲ့အခါကျတော့ပင့်ကူငယ်လေးဟာစားစရာပိုးကောင်ရှစ်ကောင်လောက်အထိစုဆောင်ထားမိတယ်။ဒီအကြောင်းကိုပြောပြီးကိုအောင်အောင်ဟာဘာဆက်ပြောလဲဆိုတော့ဒီပင့်ကူလေးကိုကျွန်တော်ကြည့်ပြီးသင်ခန်းစာရမိတယ်။ဒီအချိန်မှာပဲကျွန်တော်ဟာလေလိုင်းတန်ရေဒီယိုကိုဖွင့်လိုက်မိတယ်။ကျွန်တော်ရေဒီယိုတွေဖြစ်တဲ့ BBC, VOA တွေကိုနားထောင်ဖြစ်ပေမဲ့အခုကြားရတဲ့ AWR ကိုတခါမှမဖွင့်မိဘူး။နားလည်းမထောင်မိဘူး။အခုတော့ကျွန်တော်ခွန်အားရတဲ့ပင့်ကူလေးနဲ့အတူရေဒီယိုမှယောရှုကိုဖျားသခင်ပြောတဲ့အာယူ၍ရဲရင်ချင်းရှိလို့ဆိုတဲ့အချက်ဟာကျွန်တော်ကိုပြောနေသလိုပါပဲ။ဒါကြောင့် AWR မျိုးလင့်ချင်းအသံဟာဘဲကလွင့်လာလဲဆိုတာကျွန်တော်သိသိချင်းပါလေ။ဆိုပြီးသူတွေးမိတယ်။ဒါနဲ့ကိုအောင်အောင်ဟာနောက်နေ့ဆက်ဖန်းနားထောင်တဲ့အခါမှာဒုက္ခခံရတဲ့အခါဆင်းရဲခံရတဲ့အခါမှာဖျားသခင်ကိုသာအားကိုးပါအောင်မြင်ချင်းရရှိပါလိမ့်မယ်ဆိုတဲ့အကြောင်းကိုကြားယုံတာမကဘူးအတန်လွင့်နေတဲ့အသင်းတော်ဟာခရစ်တော်ကိုမျှော်လင့်သောတတ္တမနေအသင်းတော်မှဖြစ်ကြောင်းသိခဲ့ရတယ်။ဒါကြောင့်အဲ့ဒီအသင်းတော်ကစာအုပ်တွေ၊ကျမ်းစာအုပ်တွေကိုသူ့စီကိုပို့ပေးဖို့ဇနီးတွေကိုလှမ်းမာခဲ့ပါတယ်။သူထောင်ကထွက်လို့ရှိရင်လဲ AWR အတန်လွင့်ဌာနကိုသွားပြီး AWR မျှော်လင့်ခြင်းအတန်လွင့်ဌာနကြောင့်ဝိညာဉ်ခွန်အားရရှိကြောင်းဖျားရှင်ဟာသူနဲ့အတူရှိကြောင်းတွားပြောတက်တည်ခံမယ်ဆိုပြီးဆုံးဖြတ်ခဲ့ပါတယ်။ဆုလည်းတောင်းခဲ့ပါတယ်။မကြခင်မှာပဲထောင်ကနေလွတ်ခဲ့ပါတယ်။ကိုအောင်အောင်ဟာထောင်ကနေလွတ်လာတော့အိမ်ပြန်ဇနီးတဲ့နဲ့ညီမကိုခေါ်ပြီး AWR မျော်လင့်ခြင်းအတန်လွင့်ဌာနကိုလာရောက်ပြီးအခုလိုတက်တည်ခံပြောပြခဲ့တာဖြစ်ပါတယ်။တော်တတ်ရှိမိတ်ဆွေများလည်းကိုအောင်အောင်ရဲ့တက်တည်ခံချက်ကိုနားတော်တတ်ဆင်ရင်ခွန်အားယူနိုင်ကြပါစေရှင
်ခရစ်တော်အတွက်ဖိဆက်နိုင်သူရဲ့စကားကြောင့်မချိန်နိုင်မယ်
ရှင်များခင်ဗျာအခုချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုံကူကြီးများရဲ့စူးစမ်းမှုဘူးတုဒ္ဒတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
မျော်လင့်ခြင်းအတန်လူငယ်မောင်မယ်လေးများတို့ကဘာကျော်ကြားပုံကူများအစီအစဉ်မှာလေးစားတူယူပွဲကဘာစာဆိုကြီးများနဲ့အခြားပုံကူကျော်ကြီးများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ယနေ့ လူငယ်မောင်မယ်လေးတို့အတွက်အတူယူပြီးဘဝခွန်အားဖြစ်စေမယ့်ပုဂ္ဂိုလ်ကြီးကတော့ Augustus Caesar ရဲ့အကြောင်းပဲဖြစ်ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရေ Augustus Caesar ကကြီးကျယ်တဲ့ရောမအင်ပါယာကြီးကိုတည်ဆောက်ခဲ့သူတစ်ယောက်ပဲဖြစ်ပါတယ်လူကဘာကြီးမှာတခါတည်းရန်သာပေါ်ပေါက်လာတတ်တဲ့အများလေးစားပွဲရာပုံကိုထူတွေဟာတမိုင်းတလျှောက်ပြန်ပြောင်းကြည့်လိုက်ရင်သိပ်များများတွေ့ရမှာမဟုတ်ပါဘူး။ရှာရှာပါပါတွေ့ရရပါလေကွယ်။ဒါကြောင့်မို့လို့အခုတင်ပြမယ့်ပုံကကလည်းတယောက်အပါဝင်ဖြစ်တာပေါ့။လူငယ်မောင်မယ်လေးတို့ရေအဲ့ဒီပုံကကြီးဟာကမ္ဘာယဉ်ကျေးမှုအစကာလတမိုင်းမှာထူးခြားစွာပါဝင်ခဲ့တဲ့Augustus Caesar ပါလူငယ်မောင်မယ်လေးတို့ရေ Augustus Caesar ဟာကြီးကျယ်လာတဲ့ရောမအင်ပါယာကြီးကိုတည်ဆောက်ခဲ့တဲ့ဧကရစ်ဘုရင်အဖြစ်ကျော်ကြားသူပါငယ်စဉ်တုန်းကခြူချလာတဲ့ကလေးတစ်ယောက်ဖြစ်ခဲ့ပြီးကျမ်းမာရေးသိပ်ကောင်းတဲ့သူတော့မဟုတ်ပါဘူးကွယ်သူ့ရဲ့နာမည်အရင်က Octavian ပါစစ်ဘုရင်ကြီးJulius Caesar ရဲ့တူတော်ဆက်နေတာကလည်းသူ့အတွက်ထူးခြားနေပါတယ်။ Julius Caesar ကသူ့ကိုမွေးစားပြီးသူ့အရက်အရာကိုစက်ခံမဲ့သူအဖြစ်ရွေးချယ်လိုက်ပါတယ်။လူငယ်မောင်မယ်လေးတို့ရေသူဟာ Anthony နဲ့တိုင်းပြည်ကိုတဝက်စီခွဲပြီးအုပ်ချုပ်ကြပါတယ်။နောက်12နှစ်ကြာတဲ့အခါသူဟာ Anthony နဲ့ Cleopatra တို့ကို ATM ရေချောင်းတိုက်ပွဲဆင်နွှဲပြီးအင်ပါယာတစ်ခုလုံးကိုသိမ်းပိုက်လိုက်ပါတယ်။အဲ့ဒီနောက်မှာတော့မငြိမ်သက်နေသေးတဲ့အနောက်ပိုင်းဒေသကိုစီယုံပြီးအမျိုးသားကောင်းဆောင်ကြီးတဦးအဖြစ်ပေါ်ထွက်လာခဲ့ပါတယ်။ဒီလိုနဲ့ BC 29နဲ့ BC 23ခုနှစ်တွေမှာအခြေခံဥပဒေကိုပြဋ္ဌာန်းပေးပြီး Augustus ဆိုတဲ့ဘွဲကိုခံယူလိုက်ပါတယ်။ Augustus ဟာလူငယ်တွေကိုစုစည်းပြီးစစ်တပ်နဲ့ပြည်နဲ့အစိုးရတွေရဲ့အင်အားကိုခိုင်ခန့်ကြီးမားအောင်ကြိုးပမ်းခဲ့ပါတယ်။ရှေးခေတ်ရောမရဲ့စစ်တပ်နဲ့ဇယိုက်လက္ခဏာတွေကိုပြန်လည်အသက်သွင်းပေးပါတယ်။လူတွေရဲ့ဥစ္စာဒဏ်ပိုင်းဆိုင်မှုတွေကိုဥပဒေနဲ့အညီပြဋ္ဌာန်းပေးပါတယ်။ဗာဂျီ၊ဟိုရစ်၊လီဗီလို့စတဲ့စာပေပညာရှင်ကြီးတွေကိုလည်းချီးမြှင့်မြောက်စားပေးပါတယ်။ရောမမြို့ကြီးကိုလည်းမြေအုပ်တွေနဲ့စတင်တိဆောက်ပြီးနောက်ပိုင်းမှာကြောက်ဖြူတလင်းကြောက်တွေနဲ့လှပစွာတိဆောက်ပြီးခဲ့ပါတယ်။သူ့ရဲ့အင်ပါယာအတွင်းမှာလည်းမြို့သစ်ပေါင်းများစွာတိဆောက်ပြီးခဲ့ပါတယ်ကွယ်။သူ့ရဲ့ရေးပဲချက်ကရောမအင်ပါယာကြီးကိုစုစည်းညီညွတ်အောင်လုပ်ဖို့ပါပဲ။လူငယ်မောင်မယ်လေးတို့ရေ Augustus ဟာသူ့ရဲ့မိသားစုအပေါ်အထင်ကြီးတယ်သူ့ရဲ့မျိုးဆက်တဲကတဦးတယောက်ဟာသူ့ရဲ့အမွေကိုစက်ခံနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ဒါပေမဲ့သူ့မှာသားယောက်ျားမရှိပါဘူး။သမီးကမွေးတဲ့သားနှစ်ယောက်ကလည်းအသက်မရှိပါဘူးကွယ်။ငငယ်ရွယ်ရွယ်နဲ့တေဆုံးသွားကြပါတယ်။သိပ်ပြီးစိတ်ပြတ်သွားတယ်လို့ဆိုရမှာပေါ့ကွယ်။နောက်ဆုံးမှာတော့တိုက်ဘာရီယာဆိုတဲ့လူငယ်လေးတယောက်ကိုမွေးစားပြီးသူ့အလုပ်တွေကိုစက်ခံနိုင်အောင်လေ့ကျင့်ပေးခဲ့ပါတယ်လူငယ်မောင်မယ်လေးတို့ရေ Augustus ဟာသူ့ရဲ့အင်ပါယာအပေါ်မှာတာဝန်ကျေခဲ့တယ်လို့ဆိုရပါမယ်ဘာကြောင့်လဲဆိုတော့သူ့ပွဲလွန်တဲ့အခါအင်အားတောက်တင်းတဲ့ရောမအင်ပါယာကြီးကိုခြံရစ်ထားနိုင်လို့ပါပဲသူ့လက်ထက်မှာရောမအင်ပါယာကြီးကငြိမ်းချမ်းတယ်တာယာဝပြောတယ်ဒါကြောင့်နောင်ခေတ်သမိုင်းဆရာတွေကအဲ့ဒီကာလကို Augustus ငြိမ်းချမ်းရေးခီးလို့မှတ်တမ်းတင်ခဲ့ကြတာပါဒါတွေကိုကြည့်ရင်ဟိုလွန်လေပြီးတဲ့နှစ်ပေါင်း2600လောက်က Octavian ဒါမှမဟုတ် Augustus Caesar ဆိုတဲ့ခေါင်းဆောင်ခေါင်းကြီးတယောက်ပေါ်ထွန်းခဲ့ပူတာကိုယနေ့လူသားတိုင်းကဂုဏ်ယူမဆုံးဖြစ်နေကြမှာပါကွယ်လူငယ်မောင်မယ်လေးတို့ရေကမ္ဘာထိပ်တန်းရောက်ပုဂ္ဂိုလ်ကျော်ကြီးတွေဟာစည်ရည်ချင်းရဲ့တန်းကိုကြံ့ကြံ့ခံရင်ဆိုင်နိုင်ကြပါတယ်။မိမိလူရပန်းနိုင်စီတို့မလျှော့သောဆွဲသက်တည်းနဲ့အရောက်တက်လန်းနိုင်ကြပါတယ်။သူတို့ရဲ့ဘဝမှာစိတ်တက်ကြတာအလျှော့ပေးတာတွေလည်းမရှိပါဘူး။ဘလို့အခွင့်အရေးကိုမှရယူလိုချင်မှုမရှိသလိုမက်မောမှုလည်းမရှိကြပါဘူးကွယ်။မိမိတို့ကြောင့်လူတကာအကျိုးရှိရမယ်၊လူလောကကြီးတာယာလှပလာမယ်ဆိုရင် အတိုင်းမသိဝမ်းမြောက်ဂုဏ်ယူတတ်ကြပါတယ်။အဲ့ဒါကြောင့်လဲမိမိတို့ရဲ့ဘဝအောင်မြင်ရေးတက်လမ်းကိုရှာဖွေနေကြတဲ့လူငယ်မောင်မယ်လေးတို့အနေဖြင့်လဲမိမိလူမျိုးမိမိနိုင်ငံအကျိုးကိုအောင်မြင်စွာတည်ဖို့ရွှေဆောင်နိုင်ဖို့ရဲ့အတွက်ပေါ်ပြခဲ့တဲ့ပုဂ္ဂိုလ်ကြီးတွေကိုအတူယူပြီးတော့လူရပန်းနိုင်ကိုအောင်မြင်စွာဆက်ကူးနိုင်ကြပါစေကွယ်။မျော်လင့်ခြင်းအတန်သောတာရှင်များရှင်။ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်မှာလေးစားတူယူပွဲကဘာစာဆိုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများစာအုံးမှာစာရေးသူဆရာကြီးဦးဝံထိန်ရေးသားထားတဲ့ Augustus Caesar ရဲ့အကြောင်းကိုတောင်းနှုတ်တင်ဆက်ပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူလွာချင်းမြင့်ပေးမှာဖြစ်ပါလေရှင်
ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 845နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
်။ AWR မျော်လင့်ခြင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
။တော်တော်ရှင်များရှင်။ KSTA အာကခွန်ကျွန်းမှာAWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျော်လင့်ခြင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။